American ပြည်ထောင်စုတဝန်ကျောင်းသားလူငယ်တွေရဲ့တနက်ကအကြမ်းဖက်မှုဆန့်ကျင်တဲ့လှုပ်ရှားမှုတွေတဲ့လူပေါင်းတောင်းနဲ့ချီပြီးကြီးမားတဲ့ဆန္ဒပြပွဲကြီးကိုဒီကနေ့စနေနေ့မှာ Washington DC မှာကျင်းပတော့မှာဖြစ်ပါတယ်။အနေနဲ့ရဲရဲကကျောင်းသူကျောင်းသားတွေပါဝင်လူပေါင်း9သိန်းလောက်ပါဝင်မယ်လို့ခန့်မှန်းထားတဲ့ Matchla 24ရက်နေ့ကြီးတက်ပွဲကြီးမှာနာမည်ကျော် Hollywood အနုပညာရှင်တွေလည်းပါဝင်အားဖြည့်ကြမှာပါ။အကြောင်းစုံကိုဆက်ပြီးနားဆင်ပါရှင
်။ March for Our Lives ကျွန်ုပ်တို့အသက်တွေအတွက်ချီတက်ကြစို့ဆိုရဲဆန္ဒပြချီတက်ပွဲကြီးကိုဖလော်ရီဒါပြည်နယ်ပါကလန်မြို့ကအထက်တန်းကျောင်းသူကျောင်းသားတွေဦးဆောင်စီစဉ်ခဲ့တာပါသူတို့မြို့ကမာဂျူရီစတုန်းမန်ဒေါက်ကလပ်အထက်တန်းကျောင်းမှာမကြသေးခင်ကကျောင်းသားတဦးရဲ့တနက်နေ့ပြစ်ခတ်မှုကြောင့်လူပေါင်း18ဦးအသက်ဆုံးရှုံးခဲ့ရတဲ့ဝန်ထမ်းခြေကွဲပွဲဖြစ်ရမှာတနက်ကင်ဆောင်ရေးကန့်သက်ဖို့နိုင်ငံရေးသမားတွေဘက်ကပြက်ကွက်မှုတွေအပေါ်မချေနှက်တဲ့အတွက်အခုလိုလူမှုဆန္ဒပြပွဲကြီးစီစဉ်ခဲ့တာဖြစ်ကြောင်းဥဆောင်သူတွေကပြောပါရယ်ဝါရှင်တန် DC ကိုရောက်နေတဲ့အဲ့ဒီအထက်တန်းကျောင်းကကျောင်းသားခေါင်းဆောင်တဦးဖြစ်သူဒီမီထရီဟော့တ်ကတော့အမေရိကန်သမ္မတကစပြီးလွှတ်တော်အမတ်တွေအပါအဝင်ဩဇာအရှိန်အဝါကြီးမားတဲ့အမေရိကန်ရိုင်ဖယ်အသင်းအစိုးတနက်ကင်ဆောင်ခွင့်ကန့်သက်ရေးအတွက်အချိန်တန်ပြီဖြစ်ကြောင်းမနေ့တောက်ကြနေကအမေရိကန်လွှတ်တော်ကပီတယ်ရှစ်ဆန္ဒပြပွဲမှာအခုလိုပြောပါတယ
် To you the National Rifle Association for caring more about your guns in our lives enough is enough
American Rifle အသင်းကိုပြောချင်တာကခင်ဗျားတို့တနတ်တွေကိုကျွန်တော်တို့ရဲ့အသက်တွေထက်ပိုပြီးအလေးပေးတာတော်သင့်ပါပြီတရားမျှတမှုတွေတောင်းဆိုမှုတွေကိုနားမထောင်နဲ့ဒေါ်ဝါရှင်တန်ကနိုင်ငံရေးသမားတွေလည်းတော်သင့်ပါပြီသမ္မတဒေါ်နယ်ထရန့်ခင်ဗျားပေးထားတဲ့ကတိတွေကိုဖောက်ဖျက်တာကိုလည်းတော်သင့်ပါပြီကျွန်တော်တို့အစိုးရရဲ့တိတိတသာအရေးယူဖို့ပြက်ကွက်မှုကြောင့်ကျွန်တော်တို့ចောင်းသားတွေဟာတားအောင်တွေဖြစ်ခဲ့ကြပါတယ်။ဒါမျိုးထပ်ပြီးဘရောမှအဖြစ်မခံပါဘူး။နိုင်ငံရေးသမားတွေနောက်သူတို့ရဲ့စိုးရင်ကြာကောင်းတဲ့ပြက်ကွက်မှုတွေအတွက်တာဝန်ယူရမယ်ဆိုတာကိုလက်စုပ်လက်ကင်ပြဖို့ဒီကနေ့ကျွန်တော်တို့ဒီကိုလာပြီးစုဝေးကြတာပါ
။ចောင်းသူចောင်းသားတွေအနေနဲ့နေ့စဉ်ចောင်းတက်ချင်းအချိန်မရွေးတနက်ပြက်ကွက်မှုအန္တရာယ်ကိုစိုးရိမ်နေရပြီးဒီလိုအတွေးစိုးရိမ်စိတ်တွေမရှိသင့်တော့ဘူးလို့လည်းမင်းနီဆိုတာပြည်နယ်မနက်ပိုလစ်မြို့အထက်တန်းကျောင်းကကျောင်းသူအန်တီကွာဖလင့်ကပြောပါတယ
် Every day I get up and I go to school wondering if I'm going to have a school shooting at my school any day
နေတိုင်းအရာလုံးလို့ကျောင်းကိုသွားအချိန်မှာတကယ်လို့ကျောင်းမှာတနက်ပြစ်တာမျိုးများရှိနေမလားဆိုပြီးတော့စိုးရိမ်ပူပန်မိပါတယ်အဲ့လိုမျိုးအတွေ့မဝင်သင့်ဘူးလို့လည်းကျွန်မခံစားမိပါတယ်ကျွန်မတကယ်ချင်းတွေပဲဖြစ်ဖြစ်မိသားစုဝင်တွေပဲဖြစ်ဖြစ်ကျောင်းကိုသွားဖို့ထိတ်လန့်ကြောက်ရွံ့တဲ့ခံစားစိတ်မျိုးဘယ်သူမှမရှိသင့်ပါဘူး
အခုလိုနိုင်ငံတော်လူငယ်ကျောင်းသားတွေရဲ့တနက်ကင်ဆောင်မှုကိုစန့်ကျင်တဲ့တက်ကြွလှုပ်ရှားမှုကိုအမေရိကန်ပြည်ထောင်စုကနာမည်ကျော်အနုပညာရှင်အတော်များများငွေအားလူအားနဲ့ပါပံ့ပိုးကူညီနေကြပါတယ်။နာမည်ကျော်ဟောလိဝုဒ်ရုပ်ရှင်မင်းသမီးကြီးအော်ပရာဝင်းဖရီးကတော့ဒီကနေ့ခေတ်ကျောင်းသားလူငယ်တွေကိုအနာဂတ်ရဲ့သူရဲကောင်းတွေအဖြစ်တင်စားခေါ်ဝေါ်ခဲ့ပါတယ
်။ This had been young kids in an elementary school you wouldn't have this moment but these
မူလာတန်းကျောင်းတက်တဲ့ကလေးအွယ်ဘဝတွေကတည်းကဒီလိုတနက်ပြစ်ခတ်တဲ့အဖြစ်မျိုးရင်မဆိုင်ခဲ့ရဘူးဆိုရင်ဒီလိုလှုပ်ရှားမှုမျိုးရှိမှာမဟုတ်ပါဘူး။ဒါပေမဲ့အလွန်စိတ်ဝင်စားစရာကောင်းတဲ့အချက်ကဒီကလေးတွေဟာကိုလံပိုင်အထက်တန်းကျောင်းပြစ်ခတ်မှုနောက်ပိုင်းကာလမှာကြီးပြင်းလာခဲ့တဲ့အတွက်သူတို့မူလာတန်းကျောင်းစတဲ့ချိန်ကလေးကကျောင်းတွင်းတနက်ပြစ်ခတ်မှုကိုဘလို့ရင်ဆိုင်ရမလဲဆိုတာလေ့ကျင့်ပေးခံခဲ့ရတာပါ။ဒါကြောင့်သူတို့ဟာအနာဂတ်အလင်းရောင်ကြီးအတွက်လူငယ်တရေကောင်းတွေဖြစ်ပါတယ်။
Oprah Winfrey ပြောသွားတဲ့ကိုလံပိုင်ဆိုတာကတော့1996ခုနှစ်လူငယ်နှစ်ယောက်ကနေကိုလံပိုင်အထက်တန်းကျောင်းမှာကျောင်းသူကျောင်းသား12ယောက်ကိုတနက်နဲ့ပြစ်တက်ခဲ့တာကိုရည်ညွှန်းပြောခဲ့တာပါသူကိုယ်တိုင်လည်း March for Our Lives ကျောင်းသားလှုပ်ရှားမှုအတွက်ဒေါ်လာ3နဲ့ချီလှူဒန်းခဲ့ပါတယ် Oprah Winfrey လိုပဲနာမည်ကျော် Hollywood ရုပ်ရှင်မင်းသားကြီး George Clooney အပါအဝင်နာမည်ကျော်ရုပ်ရှင်ဒါရိုက်တာ Steven Spielberg နဲ့ Hollywood ရုပ်ရှင်ထုတ်လုပ်သူJeffrey Katzenberg တို့ရဲ့စုစုပေါင်းလှူဒန်းငွေဟာဒေါ်လာ2တန်းရှိပါတယ်။ဒီကနေ့စနေနေ့မှာ Washington DC မှာကျင်းပမဲ့ကျောင်းသားတုချီတက်ပွဲမှာနာမည်ကျော် Sorority ဖြစ်တဲ့ Miley Cyrus, Ariana Grande အပါအဝင်နာမည်ကျော်ရုပ်ရှင်မင်းသမီး Jennifer Hudson အပြင်နာမည်ကျော်ပြဆက်တခြင်းအဆိုအနုပညာရှင်တွေကလည်းပါဝင်အားပေးတည်ဆူဖျော်ဖြေကြမှာဖြစ်ပါတယ်။ဒါ့အပြင်နာမည်ကျော်လူငယ်အဆိုရော Justin Bieber ကလည်းသူ့ရဲ့ Twitter လူမှုကွန်ရက်ကနေဒီလူငယ်တွေအတွက်ဂုဏ်ယူမိကြောင်းရေးသားထားပါတယ်ရှင်